အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာတောက်ကြံတဲ့ဗီယက်နမ်မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးအစည်းအဝေးညစာစပွဲမှာလက်ဆွဲနှုတ်ဆက်ရစကားအနေနဲ့ပြောခဲ့ကြပါတယ်။သမ္မတထရမ့်ဟာဒီထိပ်သီးဆွေးနွေးပွဲမှာသမ္မတပူတင်နဲ့တီးသန့်တွေ့ဆုံဆွေးနွေးမှုလုပ်နိုင်တယ်လို့ထင်ကြေးပေးနေသူတွေအတွက်သမ္မတအင်ဗျူပြောခွင့်ရဆာရာဟာဂဗီဆန်ဒါဆာသမ္မတနှုတ်ကနှုတ်ဆက်စကားအနေချင်းပြောမှာဖြစ်ပေမဲ့တရားဝင်တွေ့ဆုံပြောကြားဖို့မရှိသလိုစီစဉ်လည်းမထားဘူးလို့ကြေညာချက်ထုတ်ပြန်ခဲ့တာပါ။တရားဝင်တွေ့ဆုံဆွေးနွေးပွဲလုပ်ဖို့စီစဉ်မစီစဉ်ပေမဲ့ဒီခေါင်းဆောင်နှုတ်ဒါနန်းမျိုးကထိပ်သီးညီလာခံကိုအတူတက်ရောက်နေတာမို့တွေ့ကြိုက်တင်းရင်တင်းနီးပြောဆုံမှုရှိနိုင်တယ်လို့လည်းကြေညာချက်ကဆိုပါတယ်။ရုရှားသတင်းဌာန RIA Novosti ရဲ့တောက်ကြံတဲ့ online သတင်းမှာတော့သမ္မတအင်ဗျူပြောကြားချက်နဲ့မကိုက်ဘဲဒီခေါင်းဆောင်နှုတ် APEC ထိပ်သီးညီလာခံမှာတွေ့ဆုံဆွေးနွေးနိုင်ကြောင်းရုရှားအစိုးရကပြောကြားတယ်လို့ဖော်ပြထားတာမို့သူတို့နှစ်ဦးတွေ့ဆုံဆွေးနွေးမှုတွေရှိမယ်လို့မျှော်လင့်နေကြတာပါခေါင်းဆောင်နှုတ်တွေ့ဆုံဆွေးနွေးမှုရှိနိုင်ကြောင်းရုရှားဘက်ကအစောပိုင်းမှာသတင်းတွေထွက်ခဲ့တာပါရုရှားအစိုးရရဲ့အရာရှိတူးဖြစ်တဲ့ Yuri Ushakov ကဒီဆွေးနွေးပွဲကျင်းပနိုင်ကြောင်းသတင်းဌာနကိုပြောပေမဲ့သမ္မတပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ကတော့တွေ့ဆုံဆွေးနွေးပွဲလုပ်နိုင်ဖို့ဆွေးနွေးနေကြောင်းသာပြောပါတယ်